ကိုရီးယားနိုင်ငံသားနေဆိုင်ရဲ့မြောက်ဘက်ကပူးတွဲဆက်မှုဆောင်တဲ့တောင်ကိုရီးယားလုပ်သားတွေမဝင်ရအောင်မြောက်ကိုရီးယားကဟန်တာပေးဆိုလိုက်တာကြောင့်ရန်ဘက်နှစ်နိုင်ငံအကြားနောက်ဆုံးကြံနေသေးတဲ့ပူးပေါင်းဆောင်ရွက်မှုအရေးလက္ခဏာလေးပျောက်ကွယ်သွားတော့မယ့်အရေးနဲ့ကြုံနေရပါပြီ။ကိဆောင်ဆက်မှုဆောင်စီတောင်ကိုရီးယားနိုင်ငံသားတွေဝင်ရောက်ခွင့်ကိုဆိုင်းငံ့လိုက်ပြီလို့မြောက်ကိုရီးယားကဗုဒ္ဓဟူးနေ့မှာကြေညာခဲ့တာပါ။ဒါပေမဲ့လည်းဆက်မှုဆောင်မှာရှိနေတဲ့တောင်ကိုရီးယားလူထုမှာယာပေါင်းများစွာကိုတော့ထွက်ခွာခွင့်ပြုမယ်လို့ဆိုပါတယ်။ဝင်ခွင့်ပိတ်ပင်တာဘယ်လောက်ကြာမယ်ဆိုတာသူတို့ကမပြောဘူးလို့တောင်ကိုရီးယားဘက်ကပြောပေမဲ့အကယ်၍ရေရှည်နေမယ်ဆိုရင်တော့တောင်ကိုရီးယားလူထုမှာတွေအတွက်အစားအစာနဲ့ထောက်ပံ့ရေးပစ္စည်းတွေပြတ်တောက်သွားမယ်လို့သတိပေးထားပါတယ်။အလူထုမှာတွေဘေးရန်တွေကင်းရေးဟာအစိုးရရဲ့ထိတ်တန့်ဦးစားပေးဖြစ်တယ်လို့တောင်ကိုရီးယားပြည်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကင်မုံဆုကပြောပါတယ်။လူထုမှာတွေရဲ့လုံခြုံရေးကိုချင်းချောက်လာမယ်ဆိုရင်စီအေးကြလှုပ်ဆောင်တာဟာနောက်ဆုံးနည်းလမ်းဖြစ်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စက်မှုဇုံတွေကိုတောင်ကိုရီးယားနိုင်ငံသားတွေအဝင်အထွက်လုပ်ခွင့်ပိတ်ပင်တာအခုကပထမဆုံးအကြိမ်တော့မဟုတ်ပါဘူး။အဲဒီစက်မှုဇုံကို2004ခုနှစ်ကစောင့်ဖွင့်ခဲ့တာဖြစ်ပြီးစင်ရဲတဲ့မြောက်ကိုရီးယားနိုင်ငံအတွက်တံမိုးရှိတဲ့ငွေဝင်လမ်းတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့အခုဖြစ်ရကတော့စက်မှုဇုံမှာဖြစ်မှုသမျှချင်းချောက်မှုတွေတဲ့အပြင်းထန်ဆုံးအခြေအနေရှိပုံရပါတယ်။